ရုရှားကိုတန်ခတ်အရေးယူပြီးထိန်းသိမ်းထားတဲ့ငွေကနေရတဲ့အမျက်စွန်းတွေကိုယူကရိန်းအတွက်လက်နက်ထောက်ပံ့ရမှာသုံးမဲ့မူဝါဒကို EU ဥရောပသမ္မတကသဘောတူလိုက်ပါပြီ EU အနေနဲ့ကုရယ်ပိုလှုပ်ဆောင်ဖို့နဲ့ရုရှားစီကနေဘီလီယံနဲ့ချီပြီးထိန်းသိမ်းထားတာအလုံးကိုယူကရိန်းအတွက်သုံးဖို့အမေရိကန်ကတောင်းဆိုနေပေမဲ့ EU ကတော့အခုနွေရာသီမှာပထမတော့ထောက်ပံ့ငွေပဲပေးမယ်လို့ပြောပါတယ်အခုလိုမူဝါဒဆိုင်ရာသဘောတူညီချက်ရတာကို EU အရာရှိတွေကကြိုဆိုပါတယ်။ဥရောပကော်မရှင်အကြီးအကဲအာဆူလာ ဗွန်ဒယ်လီယန်ကတော့ဒါဟာအခိုင်အမာဆုံးပြတ်သားမှုတစ်ခုဖြစ်တယ်လို့ဒီငွေကိုသုံးတာဟာလဲယူကရိန်းနဲ့ဥရောပတစ်ခုလုံးလုံခြုံစိတ်ချစွာနေထိုင်နိုင်တဲ့နေရာဖြစ်လာအောင်အကောင်းဆုံးလှုပ်ဆောင်မှုလို့ကျယ်စပရင်းနေမှာပြောပါတယ်။ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးကတော့ဒီငွေမှာယူကရိန်းအတွက်စီးရေးကူညီအဓိကပါဝင်တဲ့ထောက်ပံ့ငွေဒေါ်လာ3,000ပေးဖို့ရှိတဲ့အပြင်ရုရှားဟာသူကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်သူဓာတ်ရိုက်ပေးဆက်ရမယ်လို့ပြောပါတယ်။အနောက်နိုင်ငံတွေမှာရှိတဲ့ငွေကြေးဆိုင်ရာအခြေခံအဆောက်အအုံနဲ့ကုမ္ပဏီတွေကရုရှားပိုင်ငွေဒေါ်လာဘီလီယံပေါင်းများစွာကိုထိန်းချုပ်ထားတဲ့အပြင်ရုရှားရဲ့ဗဟိုဘဏ်ငွေကြေးဆက်နွယ်မှုတွေကိုပါ2022 February ယူကရိန်းကိုရုရှားကျူးကျော်ခြင်းကလေးကအမေရိကန်နဲ့ဥရောပနိုင်ငံတွေကထိန်းချုပ်ထားတာဖြစ်ပါတယ်။